ထိုင်းနိုင်ငံမှာမြန်မာအလုပ်သမားတွေထောင်ထဲချီဖမ်းဆီးခံရပြီးတဲ့နောက်မြန်မာပြည်ကိုအလုပ်သမားအများအပြားပြန်ပြီးတော့ဝင်လာကြတာမှမြန်မာအာဏာပိုင်တွေဘက်ကအကူအညီပေးနေတယ်ဆိုပေမဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေအတွက်ထိရောက်တဲ့အကူအညီမျိုးမရှိသေးဘူးလို့အလုပ်သမားအရေးလှုပ်ရှားနေသူတွေကဝေဖန်ထားပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပတဲ့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့နေရက်ပြန်လာကြတဲ့မြန်မာအလုပ်သမားတွေကိုဝင်ကြီးဌာနတွေတန်ရုံတွေပူးပေါင်းပြီးတော့စနစ်တကျကူညီဆောင်ရွက်ပေးနေတဲ့အကြောင်းတာဝန်ရှိသူတွေကပြောသွားပါတယ်။အပြည့်စုံကိုစုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးမှာပါရှင်။
မြန်မာ EVJ ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဇွန်လ20ရက်နေ့ကအစ်စ်ပြထမ်းလိုက်တဲ့အလုသမားဥပဒေတကြောင်ထိုင်းနိုင်ငံတဝန်းမှာအလုလုကင်နေကြတဲ့မြန်မာအလုသမားတွေထောင်ထဲကြီးဖမ်းဆီးခံရတာရှိတယ်လို့ကိုယ်အစီအစဉ်နဲ့ကိုနေရက်တွေကိုပြန်နေကြတာဖြစ်ပါတယ်။လက်ရှိစဉ်ရင်အရမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြားလုသမား3000ကျော်ရှိပြီးတော့ဒီလိုနေရက်ပြန်လာကြတဲ့အလုသမားတွေကိုမြန်မာအစိုးရကတပ်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ကူညီဆောင်ရွက်ပေးနေတယ်လို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောသွားပါတယ်
။သို့တော့ဒီလိုဒီနေ့ဆယ်နှစ်ရှိ3460ရာရှိပါတယ်။အဲ့ဒီမှာအချို့လည်းအဲလိုမျိုးသွားပြီးတော့အစားအသောက်ပြည်စုံနဲ့ဒီမှာပါတယ်လို့အချို့လည်းတောက်တာအပြည့်စုံနဲ့ကျွန်တော်တို့ဒီမှာနေတယ်ကျွန်တော်တို့ပါတာရှိပါတယ်။အဲ့လိုစပြီးတော့မှကျွန်တော်တို့20နှစ်ပြီးတော့မှရောက်တဲ့အချိန်မှာလည်းကျွန်တော်တို့ကျောင်းဝင်ရှိတဲ့ဒီမှာတရားဝင်ကြီးဌာနကျောင်းဝင်ရှိတဲ့ပြည်ဥပဒေဘူယောကကျွန်တော်တို့ကဘူရတာမရှိဖို့ကိုယ်လေးတို့တော်ကိုယ်တိုင်လေးတော့မှကျွန်တော်တိုင်းအကျင့်ဒီတဲ့အစရအရမရှိဖို့ကိုယ်လေးနဲ့ဘူရင်းလေးကိုရဖို့ကြာကျွန်တော်တို့ဒေသကိစ္စအနေမှာဆွဲရပြီးတော့မှအဲချုပ်ဆိုခဲ့ပါတယ်
ဒါပေမဲ့ထိုင်းရောက်မြန်မာလူ့သမားတွေအရေးဆောင်ရွက်နေသူတွေကတော့မြန်မာဆိုရအနေနဲ့နေဆက်ကိုကိုနီးကိုဟန်နဲ့ပြန်လာကြတဲ့အလုပ်သမားတွေကိုကြိုးစိုးလက်ခံတာကလွယ်ရင်တကယ်တမ်းလက်ရှိခက်ခဲကြုံနေရတဲ့ထိုင်းရောက်မြန်မာလူ့သမားတွေကိုအခုအချိန်ထိထိရောက်တဲ့အကူအညီတွေပေးတာမရှိသေးဘူးလို့ဝေဖန်ပါတယ်။မြန်မာလူ့သမားတွေအများပြအလုပ်လုပ်ကြနေတဲ့ဘက်ကောက်တဲ့မဟာချိုင်းလူဒေသတွေအပါအဝင်ထိုင်းနိုင်ငံအနှံ့အပြားမှာဖမ်းဆီးမှုတွေဒီကနေ့အထိဆက်ရှိနေပြီးတော့နေရက်ကိုမပြောင်းနိုင်ကြတဲ့အလုပ်သမားတွေထောင်ပေါင်းများစွာရှိနေတယ်လို့မြန်မာရွှေ့ပြောင်းအလုပ်သမားတွေအရေးဆောင်ရွက်နေသူတူဦးဖြစ်တဲ့ဦးကျော်တောင်းကပြောပါရယ်
ထိုင်းနိုင်ငံအထက်ကတွားနေကြတဲ့အလုပ်သမားတွေပတ်စုရှိတဲ့အလုပ်သမားတွေလေရင်နဲ့ပြန်လို့ရအောင်နောက်ပြီးတော့တချို့ဆိုလို့ရှိရင်လည်းပဲရှိတဲ့လူတွေရောမရှိတဲ့လူတွေရောကားလည်းမဝယ်ပြီးတော့ဥပမာရိုးရိုးတိုင်းဆိုလို့ရှိရင်300နဲ့ခန့်တဲ့ကုန်တယ် VIP ဆိုလို့ရှိရင်900ကုန်တယ်ဘလိုပဲကုန်ကိုသူတို့ကားလည်းမမကိုတိုင်းထုတ်ဖို့နဲ့သွားမယ်ကားလည်းမဝင်မယ်သွားလို့ရအောင်ချင်းချင်းဒီနေ့ဒီရှင်ဒီအခုကျွန်တော်စကားပြောနေတဲ့အရှင်ဒီမြန်မာတိုင်းရုံးအလုပ်သမားဝန်ကြီးဌာနဌာနနှစ်ခုလုံးကနေပြီးတော့ထိုင်းအစိုးရနဲ့တကြုံတရာကြေညာချက်ထုတ်တာဖြစ်သေးဘူး။ဒါကြောင့်မလို့အလုပ်သမားတွေဘလို့ပြန်သွားနေရလဲဆိုတော့ပွဲစားနဲ့ထိုင်းလာဝကကိုဘန်းငွေ3500ကနေ6000ထိကျပ်ငွေနဲ့တွဲမယ်ဆိုလို့ရှိရင်သပိန်းခွဲကနေ4000လောက်ထိပေးပြီးတော့မှသွားနေရတာဖြစ်တယ်။ဒါကြောင့်မလို့မလေးရှားနဲ့ထိုင်းနိုင်ငံကအင်ဂျန်နေတဲ့အလုပ်သမားတွေကိုမြန်မာအစိုးရကစနစ်တကျကူညီနေဆိုတာမဟုတ်ဘူးလည်းကားပြောတာ
ထိုင်းအစိုးရကဥပဒေတည်မထုတ်ပြန်ခဲ့အချိန်ကတည်းကဒီဥပဒေနဲ့ပတ်သက်တဲ့အသိပေးကြေညာချက်တွေထုတ်ပြန်ပြီးတော့ထိုင်းမှာရှိတဲ့မြန်မာတန်ရုံးနဲ့အလုပ်သမားကြီးရာရုံးတွေပူးပေါင်းပြီးမြန်မာအလုပ်သမားတွေကိုကူညီဆောင်ရွက်ပေးခဲ့တဲ့အကြောင်းဝီကြီးဦးသိန်းစွေကပြောသွားပေးမယ်လေတကယ်တမ်းမှာတော့အဲ့ဒီအသိပေးကြေညာချက်ဟာထိုင်းနိုင်ငံမှာဥပဒေတည်ပြဋ္ဌာန်းပြီးတော့ဖမ်းဆီးမှုတွေပြင်းထန်လာပြီးတဲ့နောက်မှာထွက်လာခဲ့တာဖြစ်ပြီးထုတ်ပြန်တဲ့ရက်စွဲနောက်တိုင်းကတော့တစိ့ကောင်းတွေမပါတယ်လို့ဘယ်တာဝန်ရှိသူကထုတ်ပြန်တယ်ဆိုတာတော့မသိရတဲ့ထုတ်ပြန်ချက်မျိုးဖြစ်တယ်လို့အလုပ်သမားရေးဆောင်ရွက်သူတွေကတော့ဝေဖန်ပြောဆိုကြပါတယ်။မြမဆိုးရအနေနဲ့လက်တလောအခြေအနေကိုရှောက်တခေကြိုက်တွင်နိုင်လောက်အောင်စဉ်းစားပြင်ဆင်ထားတာမရှိဘူးလို့လည်းဦးကျော်တောင်ကပြောပါတယ
်။နေချက်ကိုပြန်သွားတဲ့အလုပ်သမားတွေကသူတို့မှတတိယရှိပြီးသားသူတို့ဇာရွက်ဇာတဲ့အလွင့်ဆိုလို့ရှိတယ်နေထိုင်ခွင့်တော့ရှိတယ်။အဲ့ဒီလူတွေကိုမင်းတို့ပြန်လာကြ။ဗမာတိုင်းကလည်းဒီလူတွေကိုတော့လာခွင့်ပြုပါဥမာပန်းရောင်ဘက်ကရှိမယ် CI ရှိမယ်ပါသမရှိမယ်ဒါလေးတွေကြိုက်ပြီးတော့မင်းတို့ပြန်လာကြပြန်လာကြဒီလိုရောက်တဲ့ကိုလုံလန်းရှင်နဲ့ကိုရဲ့ဝပါမျိုးကိုအတိအကျပြီးတော့လောက်ကျဆိုတဲ့ဖြေချောပြေမှုဟာဖမ်းတယ်ရောကျွန်တော်တို့အလုပ်သမားအတွက်ရောအင်မတန်ကိုတို့ရှိကြီးပဲဒါပေမဲ့အဲ့ဒီဟာကိုသူတို့မမြင်ဘူးကျွန်တော်မြင်လို့ကျွန်တော်အကြောင်းကြားတာကိုလည်းပဲသူတို့ခုဒီနေ့ချီသူတို့ဟိုတကြုံတရားပြောတာဆိုတော့မကြားသေးဘူး
ပြည်သူ့ဝန်ကြီးဦးသိန်းစွေကတော့လက်ရှိမြန်မာအလုပ်သမားတွေအရေးနဲ့ပတ်သက်လို့တတက်ကဲစလုံးတွေအကျိုးထိခိုက်စေမဲ့အခြေအနေတွေမဖြစ်ရအောင်ထိုင်းနဲ့မြန်မာအစိုးရတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဒီတော့တွေ့ဒီမလေးရှားနိုင်ငံမှာလည်း ဒီရပိုင်းတရားမဝင်အလို့သမားတွေထောက်ထဲချီဖမ်းဆီးနေတာမှာဒီထဲမှာမြန်မာနိုင်ငံသား100ယောက်ပါဝင်နေတာကိုဝန်ကြီးဌာနကသိရှိထားတဲ့အကြောင်းနဲ့မလေးရှားရောက်မြန်မာအလို့သမားတွေရင်းနဲ့ပတ်သက်ပြီးတော့လဲတပ်ဆိုင်ရာနိုင်ငံကဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးအလို့သမားတွေအထက်အကောင်းဆုံးအခြေအနေဖြစ်အောင်ကူညီဆောင်ရွက်ပေးနေပါတယ်လို့ဝန်ကြီးဦးသိန်းစွေကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။